နိုင်ငံခြားကျွမ်းကျင်အလုပ်သမားတွေကိုငှားညိုင်းတဲ့စီမံကိန်းကိုဩစတြေးလျနိုင်ငံကဖျက်သိမ်းမှုစီစဉ်နေပါတယ်။အလားတူပဲအမေရိကန်မှာလည်းပြည်ပကျွမ်းကျင်လုပ်သားငှားရမယ့် H1B ဗီဇာနဲ့ပတ်သက်ပြီးပြုပြင်ပြောင်းလဲသွားဖို့သမ္မတထရန့်ကအင်္ဂါနေ့မှာလက်မှတ်ထိုးခဲ့ပါတယ်။ VOA သတင်းနောက်ဖီလ်မာဇာရဲ့သတင်းလွှာကိုဒေါ်လလတန်းကပြောပြမှာပါ
။ဩစတြေးလျမှာပြည်ပကကျွမ်းကျင်အလုပ်သမားများခေါ်ယူတဲ့457ဗီဇာအမျိုးအစားကိုမကြမီဖျက်သိမ်းမှာဖြစ်ပြီးဗီဇာအမျိုးအစားတင်နှမျိုးနဲ့အစားထိုးမှဖြစ်ပါတယ်။ဒီ457ဗီဇာအမျိုးအစားရဩစတြေးလျအလုပ်ရှင်တွေအနေနဲ့သူတို့လူချင်းနဲ့ကျွမ်းကျင်တဲ့ပညာမှာအရေးချင်းပြည့်တဲ့ဩစတြေးလျနိုင်ငံသားတွေကိုရှာလို့မရရင်ပြည်ပကနေအရေးချင်းပြည့်မီတဲ့အလုပ်သမားများကို၄နှစ်အထိငှားရမ်းခွင့်ရှိတာလည်းဖြစ်ပါတယ်။ဒီစနစ်ရစဖို့မှုတွေစားတောက်ဆိုင်မန်နေဂျာတွေအပါအဝင်အလုပ်ကိုင်မျိုးစားပေါင်း650တို့မှဩစတြေးလျရဲ့အလုပ်သမားလူအပ်ချက်ကိုဖြည့်ဆည်းပေးဖို့ရည်ရွယ်ရေးဆွဲထားတာလည်းဖြစ်ပါတယ်။ဒီယာယီဗီဇာနဲ့ဩစတြေးလျမှာတွားရောက်လုပ်ကိုင်ကြတဲ့သူတွေနဲ့မြန်မာနိုင်ငံသားတွေအပါအဝင်အများဆုံးကတော့အိန္ဒိယ၊ဗြိတိန်နဲ့တရုတ်တို့ကဖြစ်ပါတယ်။ဒီလိုပြည်ပကလာလုပ်ကြတဲ့တချို့အလုပ်သမားတွေဟာလုခလစာတက်တာတဲ့အတွက်ဩစတြေးလျနိုင်ငံသားတွေအနေနဲ့ဒီလစာနဲတာကိုလက်မခံကြလို့အလုံးမရနိုင်ပဲရှိနေတဲ့အခြေအနေကြောင့်စိုးရိမ်မကင်းဖြစ်မှုတွေထွက်ပေါ်ခဲ့ပါတယ်။လက်ရှိ457 visa အမျိုးအစားဟာခိုင်လုံစိတ်ချရမှုမရှိပဲအခုအစီအစဉ်တစ်ကတော့ဩစတြေးလျနိုင်ငံသားတွေကိုဦးစားပေးဖို့အတွက်ဖြစ်တယ်လို့ဝန်ကြီးချုပ် Malcolm Turnbull ကဩစတြေးလျနိုင်ငံသားတွေကိုအခုလိုအသိပေးခဲ့ပါတယ်
။ We are an immigration nation.But the fact remains, Australian workers must have priority for Australian jobs. So we're abolishing the 457 visas, the visas that bring temporary foreign workers.
ရွှေပြောင်းအခြေချသူတွေနဲ့မတည်ထားတဲ့နိုင်ငံဖြစ်ပါတယ်။ဒါပေမဲ့အရေးကြီးတဲ့အချက်ကဩစတြေးလျအလုပ်ကိုင်းနေဟာဩစတြေးလျအလုပ်သမားတွေအတွက်ဖြစ်ရပါမယ်။457 visa စနစ်ကိုဖျက်သိမ်းပါတော့မယ်။ဒီဗီဇာတွေအရနိုင်ငံသားကအလုပ်သမားတွေကိုကျွန်တော်တို့နိုင်ငံကိုယာယီလာရောက်အလုပ်လုပ်ခွင့်ပြုတာဖြစ်ပါတယ်ကျွန်တော်တို့အနေနဲ့ဒီ457ဗီဇာစနစ်ကတဆင့်ဩစတြေးလျနိုင်ငံသားတွေရသင့်ရလိုက်တဲ့အလုပ်ကိုင်းတွေကိုပြည်ပကအလုပ်သမားတွေရရှိတာမျိုးကိုကျွန်တော်တို့လက်မခံနိုင်တော့ပါဘူ
းဒါကြောင့်လည်း457ဗီဇာကိုနောက်ထပ်ဗီဇာအမျိုးအစားအသစ်နဲ့အစားထိုးမှဖြစ်တဲ့အတွက်လိုအပ်ချက်အသစ်တွေကိုဝန်ကြီးချုပ်ကခုလိုချပြခဲ့ပါတယ်
So the 457 visa will be replaced by a new temporary visa specifically designed to recruit the best and the brightest in the national interest. The new visa will better target
457 visa စနစ်ကိုယာယီဗီဇာအသစ်နဲ့အစားထိုးမှာဖြစ်ပါတယ်။ဒီယာယီဗီဇာကိုအထူးစီမံရေးဆွဲထားပြီးနိုင်ငံရဲ့အကျိုးစီးပွားအတွက်အကောင်းဆုံးနဲ့အတော်ဆုံးလူတွေကိုခန့်အပ်နိုင်ဖို့ဖြစ်ပါတယ်။ဒီဗီဇာစနစ်တစ်ဟာလုပ်ငန်းခွင်တွေမှာတကယ်လိုအပ်တဲ့ကျွမ်းကျင်သူတွေကိုဖြည့်ဆည်းပေးဖို့ရေးဆွဲတာဖြစ်ပါတယ်ဒီဗီဇာလျှောက်ထားရမှာပြည်စုံရမယ့်အရေးချင်းတစ်တွေကတော့ရခင်လုပ်တဲ့အင်္ဂလိပ်စကားကျွမ်းကျင်မှုလုပ်ငန်းခွင်အရေးချင်းစစ်ဆေးမှုတို့ဖြစ်ပါတယ
်457ဗီဇာစနစ်ကိုအစားထိုးမဲ့ဗီဇာစနစ်တင်နှစ်ခုမှာပထမမှာဩစတြေးလျကလိုအပ်တဲ့အလုပ်ကိုင်အမျိုးအစားပေါင်း200ကျော်အထိလျှော့ချလိုက်ပြီးနှစ်နှစ်သက်တမ်းခန့်ခွင့်ရှိမှာဖြစ်ပါတယ်ဒုတိယဗီဇာအမျိုးအစားကတော့နိုင်ငံကလိုအပ်နေတဲ့ကျွမ်းကျင်မှုကိုရေရှည်ဖြစ်စည်းပေးဖို့ရည်ရွယ်ပြီး၄နှစ်သက်တမ်းရှိပါတယ်။ဒီဗီဇာဟာ၂နှစ်သက်တမ်းဗီဇာထက်အင်္ဂလိပ်စာပိုကျွမ်းကျင်ဖို့လိုအပ်တဲ့အပြင်ဗီဇာနှစ်မျိုးစလုံးဟာလုပ်သက်ရှိဖို့လည်းလိုအပ်ပါတယ်။ဒါအပြင်နောက်ခံသမိုင်းရရာဇဝတ်မှုကင်းကြောင်းကိုလည်းစစ်ဆေးခံရမှာဖြစ်ပါတယ်။၄နှစ်ဗီဇာသက်တမ်းအလုပ်ကိုင်တွေမှာတက်ဆိုင်ရာလုပ်ငန်းတွေရဲ့အရေးချင်းစစ်စာမွေးပွဲတွေကိုလည်းဖြေဆိုရမှာဖြစ်ပါတယ်။နှစ်သက်တမ်းဗီဇာကတော့ဩစတြေးလျမှာအမြဲတမ်းနေထိုင်ခွင့်လျှောက်ထားခွင့်မရှိဘူးလို့ဆိုပါတယ်။အလားတူအမေရိကန်ပြည်ထောင်စုမှလည်း H1B ဗီဇာအစီအစဉ်ရနိုင်ငံခြားကအသက်ပညာရှင်တွေကိုငှားရမ်းတဲ့စနစ်ရှိပြီး Buy America, Hire America ဆိုတဲ့အမေရိကန်ပြည်တွင်းပြစ်ကိုအားပေးပါအမေရိကန်နိုင်ငံသားတွေကိုငှားရမ်းပါဆိုတဲ့အမိန့်ရ H1B ဗီဇာကိုပြုပြင်ပြောင်းလဲဖို့အမိန့်ကိုသမ္မတ Trump ကအင်္ဂါနေ့ကပဲလက်မှတ်ရေးထိုးလိုက်ပါတယ်။ Wisconsin ပြည်နယ်ကနုရှာမှာ Snap-on Tools Company မှာအင်္ဂါနေ့ကမိကွန်းပြောကြရမှာ သမ္မတထရမ့်က H1B visa ပြုပြင်ပြောင်းလဲမှုနဲ့ပတ်သက်လို့အခုလိုပြောခဲ့ပါတယ
် American workers have long called for reforms to end these visa abuses and today their calls are being answered for the first time that includes taking the first steps to set in motion a long overdue reform of H1B visas
visa ချိုးဖောက်မှုတွေကိုရပ်ဖို့ American နိုင်ငံသားတွေကတောင်းဆိုခဲ့ကြတာကြားပါပြီဒီကနေ့ပထမဆုံးအကြိမ်သူတို့ရဲ့ဆန္ဒပြည်ပါတော့မယ်ပထမခြေလှမ်းကတော့ H1B ဗီဇာကိုပြုပြင်ပြောင်းလဲဖို့ပါပဲအခုလောလောဆယ်မှာ H1B ဗီဇာကိုမဲပေါက်တဲ့စနစ်နဲ့ထုတ်ပေးနေတာမှားပါတယ်ဒီဗီဇာကိုထူးချွန်တဲ့လူတွေကိုငှားရမ်းဖို့ဖြစ်ပြီးအမေရိကန်နိုင်ငံသားတွေရဲ့နေရာမှာဘယ်တော့မှအစားထိုးမခန့်သင့်ပါဘူ
းအမေရိကန်ပြည်ထောင်စုမှာ H1B ဗီဇာအရနှစ်စဉ်ဗီဇာပေါင်း7000ကျွဲကိုထုတ်ပေးပြီးရှောက်ထားသူတွေနဲ့6000ခွဲကဝိဇာနဲ့တိတ်ပံဘွဲ့ရဖို့လိုပြီး2000ကတော့မဟာဘွဲ့နဲ့ဒါမှမဟုတ်ဓာတ်ထည့်မြင့်တဲ့ဘွဲ့ရဖို့လိုအပ်တာဖြစ်ပါတယ်ရှင်